လက်ရှိကိုဗစ်ကာလအမေရိကန်ရွေးကောက်ပွဲကျင်းပမှုပုံစံကနေမြန်မာနိုင်ငံအနေနဲ့ဘလို့သင်ခန်းစာယူစရာတွေရှိတယ်လဲ။နောက်အမေရိကန်ရဲ့နိုင်ငံရေးအပြောင်းအလဲကမြန်မာနိုင်ငံရေးအပေါ်ဘလို့တက်ရောက်နိုင်တယ်လဲဆိုတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။လက်ရှိကိုဗစ်ကာယောဂါကူးစက်မှုမြန်မာနေချိန်ကျင်းပတဲ့အမေရိကန်နိုင်ငံရဲ့ရွေးကောက်ပွဲမှာမဲပေးသူတန်း150လောက်ရှိပြီးကြိုတင်မဲပေးသူဟာ68တန်းရှိပါတယ်။ဒါဟာမဲပေးသူရဲ့၃ပုံ၂ပုံရှိခဲ့သလိုကြိုတင်မဲပေးသူရဲ့၃ပုံ၂ပုံဟာလည်းစာတိုက်ကနေတဆင့်မဲပေးခဲ့ကြတာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကစာတိုက်ကနေမဲပေးတဲ့စနစ်အပေါ်အခုလိုတုံ့တက်လိုက်ပြီးတစ်ချိန်မှာအွန်လိုင်းကမဲပေးတဲ့စနစ်မျိုးလိုအပ်လာနိုင်ကြောင်းတုံ့တက်ပါတယ
်သူရဲ့မဲပေးမှုကကျွန်တော်စာတိုက်ကမဲပေးရတယ်တော့ကျွန်တော်လူကိုယ်တိုင်မဟုတ်ခဲ့တဲ့မဲပေးနိုင်တဲ့ community ဖြစ်တော့ကကိုဗစ်ကာလမှာပုံသင့်တော့ပါတယ်အဲတော့ကျွန်တော်တို့ကလည်းကျွန်တော်တို့အင်ဂျင်ဖြစ်တဲ့အင်ဂျင်ရလည်းနိုင်ငံမျိုးပါလေ online meeting ကိုအောင်မြင်ဖြစ်တော့တော့ကျွန်တော်တို့ချိန်ရလာရင်တော့ဒီစနစ်ဟာနောက်မှတစ်ချိန်မှစဉ်းသုံးမှုလုပ်ပေါင်းလာပါလိမ့်မယ်
ပြည်သူ့ပါတီရဲ့ဥက္ကဋ္ဌဦးကိုကြီးကတော့လက်ရှိအမေရိကန်ရွေးကောက်ပွဲလုပ်ငန်းစဉ်အပေါ်အခုလိုတုံ့တက်ပါတဲ့
ပဲပြီးတဲ့အခါမှာဒီနိုဗ ెంబర్ 3ရက်နေ့မတိုင်ခင်ကတည်းကသူကပြည်သူတွေအနေနဲ့လူကိုယ်တိုင်ဖြစ်စေစာတိုက်ကတစ်ဆင့်ဖြစ်စေသူကမဲလာပေးနိုင်အောင်စီစဉ်ပေးထားတော့မဲပေးတဲ့နေ့တနေ့တည်းမှာလူစုလူပေးဖြစ်တာမဟုတ်ဘဲနဲ့တခါလေလူခွဲထားပြီးသားဖြစ်နေတယ်အဲ့တော့ကြိုတင်မဲကြီးပဲစမ်းတရာနီးပါးလောက်မဲပေးပြီးသားဖြစ်တယ်ဆိုတော့အဲ့ဒီလူမျိုးပြင်ဆင်မှုမျိုးစီစဉ်နိုင်မှုမျိုးကကျွန်တော်တို့ဒီမှာအမတန်အားနေတယ်ပေါ့ဒါကြောင့်မလို့သူတို့ရဲ့ဒီမဲပေးတဲ့ဥယျာဉ်အရေးအတွက်ကဒီရွေးကောက်ပွဲမှာစံချိန်တင်တဲ့ဒီကိုဗစ်လိုအခြေအနေမျိုးမှာတော့အ
မေရိကန်နိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲဖြစ်လာမယ်ဆိုရင်မြန်မာနိုင်ငံရေးအပေါ်တည်ရောက်မဲ့အလားအလာနဲ့ပတ်သက်လို့ဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ
်အမေရိကန်နဲ့အလောက်နိုင်ငံမြန်မာရဲ့နိုင်ငံရေးတောက်အောင်ရအင်တန်ခိုင်းပါပါတယ်ခင်ဗျလူတူဦးပြောက်ကြောင်းလေးရညာနေတော့အကြီးကျယ်ကျွန်တော်တို့နိုင်ငံနဲ့ပတ်သက်တဲ့ကြောင်းလေးလေးတွေကျွန်တော်တို့ကြည့်ပါတယ်
ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကတော့မြန်မာပြည်အရေးအပေါ်မှာ Republican Party နဲ့ Democrat Party ကစိတ်ဝင်စားမှုပိုများခဲ့ကြောင်းတုံ့တက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်
။သူတို့ဘယ်သူပဲတက်တက်ပါအဲ့တော့ကျွန်တော်တို့ကခုပြည်တွင်းအင်အားဒီဖြာကြီးတစ်ခုကိုမတည်ဆောက်နိုင်ရင်တော့နိုင်ငံတကာကလည်းကျွန်တော်တို့နိုင်ငံနဲ့ပတ်သက်တဲ့ဖိအားပေးမှုတွေက2020ရွေးကောက်ပွဲအလွန်ပါလဲဆက်ပြီးတော့ဖြစ်လာနိုင်တယ်။အဲ့တော့ဖြစ်လာနိုင်တော့အဓိကကတော့ဒီအမေရိကန်သမ္မတနိုင်အရှုံးကိစ္စကတော့ကျွန်တော်တို့ဒီတောင်တရုတ်ပင်လယ်ပြဿနာဒါတရုတ်နိုင်ငံနဲ့ပြင်းမာမှုပြဿနာဒီဟာတွေရဲ့တရက်တော့ကျွန်တော်တို့ဒီကိုအနည်းနဲ့များတော့ရိုက်နိုင်တယ်လို့မြင်ပါတယ
်။2020ရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့ဖန်တီးရင်အဖွဲ့ကဒါရိုက်တာဒေါခင်လေးငယ်ကတော့အမေရိကန်ရဲ့ခေါင်းဆောင်အပြောင်းလဲဟာမြန်မာနိုင်ငံရေးအပေါ်တည်ရောက်မှုရှိနိုင်မယ်လို့သုံးသပ်ပါတယ်။
အရင်အားဆိုရင်တော့ဒီပါတီလိုက်ပြီးဒီပုဂ္ဂိုလ်အရာကိုကျွန်တော်တို့နိုင်ငံဒီခေါင်းဆောင်ချင်းတွေကဆက်ဆံမုန်းချင်းမတူတာရှိရင်နောက်ဟိုတချို့ခေါင်းဆောင်တွေဆိုခုနတခြားလူမျိုးစုနောက်လူနည်းစုလူမျိုးစုပေါ့နော်နိုင်ငံဒါသားတွေအပေါ်မှာထားတဲ့သဘောထားတွေကအစားအဲ့လိုမျိုးဒီပုဂ္ဂိုလ်အနေနဲ့ကိုမတူတာမျိုးရေးရောဒါခေါင်းဆောင်အပြောင်းလဲဖြစ်ရင်တော့နိုင်ငံရေးမူဝါဒတွေလည်းပြောင်းသွားရဲ့ခင်ဗျကျွန်တော်တို့လူနိုင်ငံမျိုးတွေလည်းဆက်ဆံရေးမှာလည်းအပြောင်းလဲရှိလာနိုင်တယ်
ရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးလက်ရှိစိုးရိမ်မှုကိုတော့ဒေါခင်လေးငယ်ကအခုလိုဆက်ပြောပါတယ်
။ဒီမြန်မာနိုင်ငံမှာခုနအမေရိကန်နိုင်ငံမှာပေါ့နော်ရွေးကောက်ပွဲရလဒ်ကိုလူတို့ကလေအဲလက်ခံနိုင်ဖို့လိုတယ်ရှင်။ကျွန်တော်တို့တရင်းတွေမှာကြားရတော့တချို့လူတွေကတော့ဘယ်ကလည်းနိုင်နိုင်ပေါ့နော်မငြိမ်မသက်မှုတွေဖြစ်မှာကိုစိတ်ကြည့်ပြီးတော့ကြိုတင်ကာဝယ်ထားရဆိုတာမျိုးလည်းတွေ့ရတော့ကျွန်တော်တို့မြန်မာနိုင်ငံအတွက်လည်းဒီရွေးကောက်ပွဲအလွန်မှာအဲ့လိုမျိုးတွေဖြစ်မှာလည်းစိတ်ကြည့်ပါတယ်။
လက်ရှိအမေရိကန်ရွေးကောက်ပွဲရလဒ်တွေကတော့အပြစ်သက်ထုတ်ပြန်နိုင်တာမရှိသေးပါဘူး။နောက်ဆုံးရရှိထားတဲ့သတင်းတွေအရတော့လက်ရှိသမ္မတဒေါ်နယ်ထရန့်ကိုဒီမိုကရက်သမ္မတအလောင်းဂျိုးဘိုင်ဒန်ကမဲရရှိမှုတစ်ရာခိုင်နှုန်းကျော်အတာနဲ့ဦးဆောင်နေပါတဲ့။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတဲ့။